ာဆီယံရဲ့ကဏ္ဍလိုက်မိတ်ဖက်နိုင်ငံဖြစ်ရေးနဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ဖို့ကူညီရေးအတွက်ကမ္ဘောဒီးယားနိုင်ငံကကူညီဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံဟာဒီနှစ်အရှေ့တောင်အာရှနိုင်ငံများအဖွဲ့ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားပါတယ်။နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးပို့ပြီးတော့အားကောင်းခိုင်မာဖို့ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဟာကမ္ဘောဒီးယားနိုင်ငံမှာရောက်နေပါတယ်။၃ရက်ကြာခီးစဉ်အတွင်းမှာဝန်ကြီးမိုမင်ကကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်နဲ့တွေ့ဆုံတဲ့အချိန်မှာအခုလိုပန်ကြားတာပါ။ဒီတောင်းဆိုချက်တွေကိုဖြည့်ဆည်းဖို့အတွက်အာဆီယံတာဝန်ရှိသူတွေရဲ့စမ်းစစ်ချက်နဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ဘုံသဘောတူညီချက်လိုအပ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ကတော့ထောက်ပြပါတယ်။ကမ္ဘောဒီးယားနိုင်ငံကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တာဝန်ယူတဲ့အချိန်တွင်းမှာပထမဆုံးအထုပ်ဖြစ်ဒုက္ခသည်တွေနေရာပြန်ပို့တာကိုဘင်္ဂလားဒေ့ရှ်ကမြင်ကျင်တယ်လို့ဝန်ကြီးမိုမင်ကပြောဆိုပါတယ်။Mr. Song Khom ကတော့အာဆီယံအနေနဲ့ဒီကိစ္စကိုသတိပြုမိပြီးတော့အာရုံစိုက်နေတဲ့အကြောင်းဒီကိစ္စဖြေရှင်းဖို့ကမြန်မာနိုင်ငံအခြေအတဲကိုဖြေရှင်းနိုင်ရေးအပေါ်မှာအဓိကမူတည်တယ်လို့ပြန်ပြီးတော့ဖြေကြားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်ထဲပေါ်နိုင်ရေးကမ္ဘောဒီးယားကကြိုးစားနေတယ်လို့လည်းသူကပြောဆိုခဲ့ပါတယ်ရှင်